အီရန်နိုင်ငံမှာဆူနီစစ်သွေးကြွတွေကိုအီရတ်ဆူရကနှိမ့်နှင်းတိုက်ခိုက်နေရမှာကူညီဖို့အတွက်အမေရိကန်စစ်ကြံပေး300ကျော်နဲ့ဆက်လက်နက်ပစ္စည်းတွေကိုပေးပို့ဖို့ပြင်ဆင်နေတယ်ဆိုပြီးတော့သမ္မတဥဘာမာကပြောဆိုလိုက်ပါတယ်။2003ခုနှစ်ကစခဲ့တဲ့အီရတ်စစ်ပွဲအတွက်မှာကြီးမားတဲ့ဒဏ်ရာဒဏ်ချက်တွေရှိခဲ့တာမို့လို့သူ့အနေနဲ့အီရတ်နိုင်ငံကိုအမေရိကန်မြေပြင်တပ်တွေဆင်လွှတ်မှာမဟုတ်ဘူးလို့သမ္မတဥဘာမာကမနေ့တုန်းကဒီအင်ဗီရိုမှာပြောဆိုသွားပါတယ်။ဒါပေမဲ့လို့လည်းအီရတ်နိုင်ငံကစစ်သွေးကြွတွေကိုအသေးချာပြတ်မှတ်ထားတိုက်ခိုက်တဲ့စစ်စီရင်မျိုးတွေအတွက်အသင့်ရှိပြီးတော့လေကြောင်းတိုက်ခိုက်မှုလုပ်ဖို့ကိုလည်းထက်သွင်းစဉ်းစားထားတယ်လို့သမ္မတဥဘာမာကပြောပါတယ်။အီရတ်နိုင်ငံကဆူနီတပုံတွေဟာအခုဆိုလို့ရှိရင်အီရတ်မြောက်ပိုင်းအထက်ကျတဲ့မြို့တွေကိုသိမ်းယူထားပြီးတော့ဘက်ဒတ်မြို့တော်ကိုလည်းချင်းချောက်နေပါတယ်။အမေရိကန်မဟာမိတ်တွေနဲ့ဆွေးနွေးဖို့အတွက်လည်းနိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကိုဒီအရှိအလယ်ပိုင်းနဲ့ဥရောပတိုက်ဖက်ကိုသမ္မတဥဘာမာကဆေးလွှတ်ထားပါတယ်။အီရတ်နိုင်ငံတွင်းကအစုဖွဲ့အားလုံးကိုလေးစားအသိမှတ်ပြုဖို့အီရတ်ဆွေရကိုဖိအားပေးတဲ့နေရာမှာအမေရိကန်ရဲ့ဥဆောင်မှုကိုလိုက်မယ်ဆိုရင်အီရတ်နိုင်ငံအနေနဲ့လည်းအီရတ်ရေးမှာအပြုသဘောပါဝင်ဆောင်ရွက်နိုင်တာဖြစ်နိုင်တယ်လို့သမ္မတဥဘာမာကပြောခဲ့ပါတယ်။ဒါပေမဲ့လည်းရှီယာမွတ်စလင်ဥဆောင်တဲ့အီရတ်ဆွေရကိုတစ်ဖက်သက်ထောက်ခံပြီးတော့စီးအရဒီပြဿနာမှာဝင်ပါလာမယ်ဆိုရင်တော့ချင်းနေတွေပိုဆိုးလာနိုင်တယ်ဆိုပြီးသမ္မတဥဘာမာကအီရတ်နိုင်ငံကိုသတိပေးထားပါတယ်။ဒါကြောင့်မလို့အီရတ်နိုင်ငံတွင်ပြည်တွင်းဆစ်ဖြစ်လာစေမဲ့ဘာသာရေးအရာအုပ်စုအကွဲအပြဲတွေကိုအားပေးတာမျိုးရှောင်ဖို့ဆိုပြီးတော့အီရတ်နိုင်ငံကိုသတိပေးပါတယ်။လက်ရှိဒီအီရတ်ဆိုရမှာရှီယာမွတ်စလင်တွေကအဓိကဥဆောင်နေတာဖြစ်ပြီးတော့တစ်ဖက်မှာဆူနီစစ်သွေးကြွတွေကအခုသဘုံထနေတာပါ။အီရတ်နိုင်ငံဟာဆိုရင်တော့ရှီယာမွတ်စလင်အများစုရှိတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ။